အင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ UWSA ဝါတာဖွဲ့ထိန်းချုပ်ရာဒေတာမှာကိုဗစ်ရောဂါပိုးကူးစက်သူလူနာသစ်တွေတိုးလာနေချိန်မှာပဲ NDAA လက်နက်ကိုင်အဖွဲ့ထိန်းချုပ်ရာမိုင်းလာမြို့မှာတော့ကန့်သတ်မှုတွေဖြေလျှော့ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါကျောင်းနိုင်ငံနဲ့နယ်စပ် UWSA ဝါတာဖွဲ့ထိန်းချုပ်ရာဒေတာမှာဇန်နဝါရီလ17ရက်နေ့အထိ COVID-19 ပိုးတွေ့လူနာ153ဦးရှိရာက18ရက်နေ့မှာပိုးတွေ့လူနာ299ဦးအထိတိုးလာတာပါ။တခွဲစမ်းသပ်စစ်ဆေးမှုတွေတိုးမြင့်ဆောင်ရွက်လာရာကတပတ်အတွင်းရောဂါပိုးရှိသူအကြီးပြုလူနာ146ဦးထပ်မံတွေ့ရှိခဲ့တာလို့လဲ UWSA လာရှုစစ်ဆင်ရေးရုံးတာဝန်ကဦးညီရန်က VOA ကိုပြောပါတယ်။
ဒီတလောပေါ့နော်ကျွန်တော်တို့ဒီတပေနယ်လုံးအတိုင်းအတာနေနဲ့ဒီနမူနာတိုးဖတ်တွေအားလုံးစစ်နေတဲ့အခါကျတော့စစ်တဲ့လူများလာတာနဲ့အမြတ်ဒီတွေ့ရှိမှုကလည်းနည်းနည်းတက်လာတာပေါ့နော်မနေ့ကအထူးဆိုရင်တော့စစ်တဲ့လူက3သိန်းနည်းနည်းလောက်တော့ရှိပြီလေနော်ကျွန်တော်တို့ဒီဘီနယ်ရဲ့တဝက်နည်းနည်းလောက်စစ်တော့ပြီးသွားပြီပေါ့နေ့စဉ်နဲ့အမြတ်နဲ့စစ်စစ်မှုတွေလုပ်နေတယ်နော်ပြီးတော့လည်းဒီဟိုက negative ပြန်ပြတဲ့လူတွေပေါ့စေယုံစင်းပြီးတဲ့လူတွေလည်းအယောက်50ဝန်းကျင်လောက်ရှိပြီဆိုတော့ကျွန်တော်တို့တော်တော်ထိန်းနိုင်တဲ့အခြေအနေမှာရှိနေပါတယ်နော
်ဝါထီတာမှာဒီဇင်ဘာလ15ရက်နေ့ကပထမဆုံး COVID-19 ရောဂါပိုးတွေ့ရှိတာဖြစ်ပြီးအခုချိန်ထိတော့သေဆုံးသူမရှိသေးကြောင်းပြောပါတယ်ရလောဆင်မှာတော့ COVID-19 ရောဂါကိုထိရောက်စွာကာကွယ်နိုင်ဖို့အတွက်ပန်ဆန်းမြို့မှာဒီလ6ရက်နေ့ကစထုတ်ပြန်ထားတဲ့အသွားအလာကန့်သတ်တားမြစ်ချက်ကိုလည်းဒီလကုန်အထိတည်တံ့တိုးထားပြီးဒေသခံတွေအနေနဲ့ရောဂါကာကွယ်ထိန်းချုပ်ရေးဆိုင်ရာစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လည်းပန်ဆန်းမြို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကသတိပေးထားပါတယ်ဝါဒေတာနဲ့ဆက်ဆက်နေတဲ့မိုင်းလာဒေတာလိုလူတီများတဲ့အထူးဒေတာလေးမှာတော့ဒီဇင်ဘာလ20ရက်နေ့မှာကိုဗစ်ရောဂါပိုးကူးစက်သူစတင်တွေ့ခဲ့ပြီးနောက်မြို့တော်မိုင်းလာကိုဒီဇင်ဘာလ25ရက်နေ့ကစပြီးတွာလာလှုပ်ရှားမှုတွေကန့်သတ်တားမြစ်ခဲ့ပေမဲ့ဒီတစ်ပတ်ထဲမှာပဲပြန်လည်လျှော့ပေါပေးဖို့စီစဉ်ထားကြောင်းသတင်းထုတ်ပြန်ထားပါတယ်လက်တလောကန့်သက်ထိန်းချုပ်ထားတဲ့အခြေအနေကိုတော့မိုင်းလာမြို့မှာလှုပ်လှုပ်ကြိုင်နေသူတဦးကအခုလိုပြောပါတယ်
မိုင်းလာမှာတကယ်ဘာမှပြင်လုံချုံတယ်အခုလာလာဆရာကလုံးလောက်တာလောက်တောင်းတာလဲဘာမှမဖြစ်နေတော့လာလာဆရာအကုန်ပြေးတာနေတယ်ဒါပေမဲ့ဒီမှာလောက်ဆိုပြောပါတယ်ဒါကပြင်းလာဆိုတော့မဆက်တည့်ရနေမှာအတူတူနဲ့ပြင်းတယ်လို့ပြောထားတယ်ဒါမှမဟုတ်အဲ့ဒါတော့မသေးချာတယ်ဟုတ်လေအစကတပတ်တည်းပြောထားတယ်တော့ကြာတာ15ရက်လို့ပြောတယ်
မိုင်းလာအထူးဒေသမှာကိုဗစ်ရောဂါကာကွယ်တားဆီးထိန်းချုပ်ရေးအတွက်ကျွန်းနိုင်ငံကကျန်းမာရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေပြီးဒေသခံ8000ခွဲကျော်ကိုတခွက်စစ်ဆေးထားကြောင်းလည်းတာဝန်ရှိသူတွေကပြောပါတယ်။ဒီလ14ရက်နေ့ကတော့ဝဒေသမိုင်းဖြံမြို့ Secret စစ်ရုံကလုံသား150ကျော်ကိုဝဒေသမှာဆေးစစ်ပြီးနေရပြန်ပို့စဉ်မှာမိုင်းလာဒေသမှာပိတ်မိနေခဲ့ပါတယ်။ဒီလ18ရက်နေ့မှာကျိုင်းတုံခရိုင် COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးကော်မတီကနေရက်ပြန်ပို့နိုင်ရေးစီစဉ်ပေးခဲ့တယ်လို့ဒေသခံအာဏာပိုင်တွေကလည်းဒီလိုပို့ဆောင်ရမှာတရားဝင်အကြောင်းကြားဆောင်ရွက်ဖို့တိုက်တွန်းတာတွေရှိခဲ့ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်